IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့အနေနဲ့တိရီလင်္ကာနိုင်ငံမှာကျုံနေရတဲ့ပြဿနာကိုအကူအညီမှာဖြစ်ကြောင်းဒါပေမဲ့အကူအညီပေးဆိုင်ရာဘဲအစီအစဉ်ပဲဖြစ်စေနိုင်ငံရဲ့ထိမနိုင်ဖြစ်နေတဲ့ကြွေးမြေအတွက်စီစဉ်ဆောင်ရွက်နိုင်တဲ့ပုံမူတည်နေပါတယ်လို့စက်တပရင်းနေမှာပြောပါတယ်တိရီလင်္ကာနိုင်ငံမှာငွေကြေးပြတ်လတ်မှုကြောင့်နိုင်ငံသား22တန်းဟာလွတ်လပ်ရေးရခဲ့ခြင်းကစပြီးအဆိုးအဝါဆုံးပြဿနာနဲ့ရင်ဆိုင်နေရတာပါဆန္ဒရိတ်ခါနဲ့စေဝါပြတ်လတ်မှုလနဲ့ချီပြီးခံစားကြရတာကြောင့်အစိုးရဆန့်ကျင်ဆန္ဒပြမှုတွေလည်းပြင်းထန်လာနေတာဖြစ်ပါတယ်။နိုင်ငံခြားကြွေးမြေဒေါ်လာ57ဘီလီယံတင်းနေတဲ့တိရီလင်္ကာနိုင်ငံကသူတို့ရဲ့နိုင်ငံတကာလွတ်လပ်တဲ့စာချုပ်တွေနဲ့နှစ်နိုင်ငံကြားချုပ်ဆိုတဲ့စာချုပ်တွေနဲ့ပတ်သက်ပြီးပြန်လည်ရေးဆွဲရမှာအကူအညီပေးဖို့အတွက်နိုင်ငံတကာအကြံပေးတွေကိုအင်ကာနစ်မှာပဲခန့်အပ်ခဲ့တာဖြစ်ပါတယ်။အစိုးရကလည်းလောင်စာဆီဈေးနှုန်းကြီးမြင့်တာအတွက်ငွေကြေးအထောက်ပံ့ပေးနေတာကိုအင်ကာနစ်မှာပဲရပ်ဆိုင်းခဲ့ပါတယ်။ IMF အဖွဲ့ဟာတိရီလင်္ကာတာဝန်ရှိသူတွေနဲ့သတင်းနှစ်ပတ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်မှာနိုင်ငံငွေကြေးပြဿနာအဆုံးသတ်ရေးအတွက်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေပါတဲ့အစီအစဉ်နဲ့ဆက်ပြီးဆောင်ရွက်ပေးမှာဖြစ်ကြောင်းကတိပြုခဲ့ပါတယ်။ဒေတာဆိုင်ရာအရာရှိတွေကတော့ IMF ရဲ့ထောက်ပံ့ရေးဆိုင်ရာအစီအစဉ်အပြီးတက်ဖို့အတွက်နောက်6လလောက်ကြာနိုင်တယ်လို့ပြောပါတယ်။